ဧရာဝတီတိုင်းမတိန်အချင်းထောင်ကနိုင်ငံရေးသမားတို့နှိမ့်ဆက်ညှဉ်းပန်းခံရပြီးတဲ့နောက်တည်ဆုံးတရားရခဲ့တဲ့ကိစ္စကိုကုလသမဂ္ဂအပအဝင်နိုင်ငံတကာအဖွဲ့အစည်းတွေစီပေးဖို့သွားမယ်လို့ NUG ရဲ့လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနကထုတ်ပြန်ပါတယ်ဒီဖြစ်ကိုစုံစမ်းလေ့လာခဲ့သူတို့ကတော့တာဟာစစ်ကောင်စီရဲ့နိုင်ငံရေးအကျဉ်းသားတွေအပေါ်ရည်ရွယ်ချက်ရှိရှိကျူးလွန်ခဲ့တဲ့အကြမ်းဖက်မှုဖြစ်တယ်လို့ပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မတ်သိငေထိုက်ကတင်ပြထားပါတယ်ရှင
်ပတိအချင်းထောင်အကြမ်းဖက်မှုဖြစ်စဉ်ကိုနိုင်ငံတကာအဆင့်အဖွဲ့အစည်းတွေစီပေးပို့သွားမယ်လို့အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဇန်နဝါရီလ5ရက်နဲ့6ရက်မှာဖြစ်ပွားခဲ့တဲ့ဒီအကြမ်းဖက်မှုဖြစ်စဉ်မှာအကျဉ်းသားတယောက်သေဆုံးပြီးနောက်ထပ်80လောက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။ညောင်မျိုးကနိုင်ငံရေးအကျဉ်းသားကျောင်းဆရာတအူးကိုတည်တံ့စီရင်ဖို့ထောင်အာဏာပိုင်တွေကပြင်ဆင်နေတာကိုအကျဉ်းသား၈ယောက်ကကန့်ကွက်ခဲ့တဲ့အတွေ့ရိုက်နှက်တိုက်ပိတ်တာကနေဒီပြဿနာစတင်ခဲ့တာပါ။အကျဉ်းသား9ယောက်ကိုတိုက်ပိတ်ခဲ့ပေမဲ့အကျဉ်းသားဝင်းမင်းထက်ကတော့ပျောက်ဆုံးနေခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားဝင်းမင်းထက်ကိုပြန်ပေးဖို့အကျဉ်းသား80လောက်ကတောင်းဆိုတဲ့အခါမှာတော့ထောင်ဝန်တန်းတွေကစတင်ရိုက်နှက်လာတာပါ။အဲ့ဒီနောက်ရဲဝတ်စုံဝတ်ဆင်ထားတဲ့လူ30လောက်ကကိုလုံးရာဘာချီနဲ့ပြစ်ခတ်ခဲ့တဲ့အတွက်အကျဉ်းသား80လောက်တန်ရာရခဲ့ပါတယ်။အဲ့ဒီနောက်အခန်းတွေတဲကဆွဲထုတ်ခံရပြီးထပ်မံရိုက်နှက်ခံခဲ့ရတယ်လို့ NUG ဘက်ကထုတ်ပြန်ထားပါတယ်။အဲ့ဒီအထက်က PDF လို့ဆွဆွဲခံထားတဲ့ကိုဝေရန်ဖြိုးကိုနေ့လယ်ပိုင်းမှာတနက်နဲ့ပြစ်တက်ခဲ့ကြတယ်လို့သတင်းတွေကရေးသားဖော်ပြကြပါတယ်။ကိုဝေရန်ဖြိုးဟာဥကောင်းမှာတနက်ဒဏ်ရာ3ချက်နဲ့တည်ဆုံးခဲ့တာလို့ NUG ဘက်ကလည်းထုတ်ပြန်ပါတယ်။ဒီကိစ္စကိုစုံစမ်းရေးသားခဲ့တဲ့ Irrawaddy Times သတင်းဌာနရဲ့ Editor ချုပ်စလိုင်းတန်စင်ကတော့ဒါဟာထောင်အာဏာပိုင်တွေဘက်ကလူသေးစီတဲ့အထိကျူးလွန်ခဲ့တဲ့ထောင်တွင်းအကြမ်းဖက်မှုဖြစ်ကြောင်း VOA ကိုပြောပါတယ်။ထောင်စုပူမှုမှာပါတယ်လို့သူတို့ယူဆတဲ့နိုင်ငံရေးအကျဉ်းသားတွေကိုတယောက်ပြီးတယောက်ရွေးထုတ်ပြီးရိုက်နှက်ခဲ့ကြတာဖြစ်ကြောင်းသူကပြောပါတယ
်ကျွန်တော်တို့သိတဲ့အရာဆိုရင်တော့ကိုဝင်းရန်ဖြိုးခေါ်ကိုရာစုကဒီတနက်နဲ့အပြစ်ခံရလို့သိတယ်လို့လည်းကျွန်တော်တို့ကြားရတယ်ရိုက်လို့သိတယ်လို့လည်းကြားရတယ်ဘယ်ဟာလဲတော့ကျွန်တော်တိတိကျကျအတိအကျလို့တော့မရဘူးအတိတဲ့လူတွေကတော့တနက်တန်ရာတွေ့တယ်လို့လည်းပြောကြတယ်ပေါ့နော်ဒါပေမဲ့သူ့ရဲ့အလောင်းကိုလည်းမိသားစုကိုလုံးဝပြန်ပေးတာမရှိဘူးစိတ်ကောင်းစရာသူတို့သဘောနဲ့သူတို့တချို့ပြစ်တာပေါ့လေအဲ့တော့မိသားစုဒီကိုဝေယံဖြိုးမိသားစုကသူတို့ရဲ့ဒီစီသားပေါ့နော်ခင်မွန်းဖြစ်တဲ့လူသားဖြစ်တဲ့လူသားတည်သွားတယ်ဒီဘာကြောင့်တည်လဲဆိုတော့တို့သိကြတာတည်ရတဲ့အနေအထားမျိုးမရှိဘူးပေါ့နော်ကျွန်တော်တို့သိရတာအဲ့တော့အားလုံးကိုပြန်သုံးသပ်ကြည့်တဲ့အခါမှာမတရားပေါ့နော်ဖိနစ်အကျန်းဖက်ရက်ဆက်တဲ့အခါမှာနော်နိုင်ငံကျင်းသားတယောက်တည်တဲ့အထိဒီရှင်ကြီးဖြစ်သွားတယ်လို့ကျွန်တော်တို့သုံးသပ်ပါတယ်ဒီဖြစ်စဉ်ဒီပသိမ်ထောင်အာဏာပိုင်တွေကနိုင်ငံအကျဉ်းသားတွေပေါ်မှာရည်ရွယ်ချက်ရှိရှိနဲ့လူတက်မှုပေါ့နော်လူသေးသေးတဲ့အထိကိုရိုက်နှက်ပြီးတော့မှကျူးလွန်ခဲ့တဲ့ထောင်တွင်းအကြမ်းဖက်မှုလူတက်မှုဖြစ်စဉ်လို့ပဲပြောချင်ပါတယ်
တည်ဆုံးသွားတဲ့နိုင်ငံရေးအကျဉ်းသားကိုဝေရန်ဖြိုးကိုဇန်နဝါရီ9ရက်မှာပသိမ်မြို့မိတကြိုဆက်မှာလုံခြုံရေးအပြည့်နဲ့တကြိုခဲ့ပါတယ်မိဘနှစ်ပါးကိုတော့မိမတကြိုခင်မြင်ကွင့်ပေးခဲ့ကြောင်းနီးစပ်သူတဦးက VOA ကိုပြောပါတယ်တနတ်တန်ရကြောင်လားရိုက်နဲ့ခင်ရတာလားအတိအကျမပြောနိုင်ပေမဲ့ဥကောင်းချိန်မွားတဲ့တန်ရကြောင်တည်ဆုံးခဲ့ကြောင်းနီးဆက်သူကအခုလို့ပြောပါတယ
်နားထက်ကနေပြီးတော့တန်လုံးလားအကြီးသားကိုသူကရှူပြီးတော့တောက်လျှောက်အဲနားနောက်တနာအိမ်နားနှစ်ဖက်ကဆက်ပေါ့ခေါင်းအပေါင်းလုံးကိုဆွဲထားတဲ့ပုံစံမျိုးပြန်ထုတ်ထားတယ်ဒီပဲလုပ်ထားတာသူကသူကတော့ပြောတယ်ဒါတနတ်တန်ရမဟုတ်ဘူးလို့ပြောတယ်အဲဒီတော့ကစားရမဖြစ်ပြောနိုင်ဘူးငါးမိနစ်လောက်ပဲအချိန်ရတယ်သူကမေးပြန်ပေးတယ်သူတို့ကဆယ်ကြီးလောက်ကြီးတယ်သူတို့လာပြီးတော့တို့ပေးတယ်သူတို့ပြန်တော့မှဂရဏကုံနဲ့တင်တယ်အကုန်လုံးပေါ့နော်အဲ့လို
အရာဝတီတိုင်းအချင်းဦးစီးဌာနကို VOA ကမေးမြန်းခဲ့ပြီးမှဖြေဆိုဖို့ညင်းခဲ့ပါတယ်စစ်ကောင်စီရဲ့အရာဝတီတိုင်းရဲဆက်ရေးရာဝန်ကြီးနဲ့အချင်းဦးစီးဌာနကဥဇော်စစ်အောင်တို့လည်းပဋိပက္ခဖြစ်တဲ့အချိန်မှာရှိနေခဲ့ကြတယ်လို့နှိစက်သူတချို့ကပြောပါတယ်စစ်ကောင်စီကတော့ဖုံးသုံးနေတဲ့အကျဉ်းသားတို့ကိုအရေးယူဖို့လုပ်နေချိန်မှာရုံးရင်းဆန်ကပ်ဖြစ်အောင်အကျဉ်းသားတွေဘက်ကစတင်ခဲ့တာလို့သတင်းထုတ်ပြန်ခဲ့တာပါ။ဒါနဲ့ပတ်သက်ပြီးတော့လေထောင်ပြင်ပမှာရှိတဲ့ဆက်ဆက်သူတွေကိုလည်းဖမ်းဆီးတာတွေဆက်ရှိနေပါတယ်ရှင်။